ပြည်ကနေ့စီစဉ်မှာလ9ရက်နေ့ကရန်ကုန်မြို့ကြီးမြင့်နယ်မြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဒဏ်ရာရီနဲ့ဖမ်းခံခဲ့ရတဲ့အမျိုးသမီးသတင်းတောင်းနဲ့ဓာတ်ပုံသတင်းတောက်တို့ကိုရသက်တကြီးပုံမှ900ကကြီးနဲ့စစ်ကောင်စီကတရားစွဲဖို့ပြင်ဆင်နေပါတယ်။ဥကောင်းပိုင်းအပါဝင်တကိုယ်လုံးဒဏ်ရာရီရထားတဲ့သတင်းတောက်မှတ်မှုရတန ပြန်မကောင်းသေးတဲ့အတွက်လူနှစ်ယောက်နဲ့တွဲသွားလာရတယ်လို့ရှင်းနေကပြောပါတယ်။ရန်ကုန်ကပြပို့တဲ့တည်တင်းကိုတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ
။ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့တုန်းကရန်ကုန်တိုင်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငင်းကြမ်းကြမ်းနဲ့ခြိတက်ဆန္ဒပြနေတဲ့လူအုပ်ထဲကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုတ်တံသတင်းတောက်တဦးဖြစ်တဲ့မမှုရတနာခမမို့ထွန်းနဲ့ဓာတ်ပုံသတင်းတောက်ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။အဖမ်းခံရတဲ့အချိန်မှာမမှုရတနာခမမို့ထွန်းဟာသူ့ရဲ့ဦးခေါက်မှာဒဏ်ရာအပြင်းထန်ရခဲ့တယ်လို့ကိုကောင်းဆက်လင်းဟာလေခါအောက်ပိုင်းဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရပါတယ်သူတို့နှစ်ဦးစလုံးကိုအများပြည်သူအထိတ်တလန့်ဖြစ်အောင်ကြံစီဆောင်ရွက်မှုအစိုးရဝန်ထမ်းတွေပြစ်မှုကျူးလွန်အောင်လှုံ့ဆော်မှုစတဲ့ရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်စစ်ဆေးရုံမှာတလားကျော်ကြာစေကူတာမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးဖို့ပြီးခဲ့တဲ့ January 17ရက်နေ့မှာစစ်ကောင်စီကခေါ်သွားခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ January 18ရက်နေ့မှာကြီးမနိုင်မြို့နယ်တရားရုံးမှာရုံးထုတ်ခဲ့တယ်လို့သူ့ရဲ့ရှင်နေကပြောပါတယ
်စစ်ကောင်စီကြောရေးရုံးမှာကြီးမနိုင်ရေရုံးမှာရေးဆန်းပြန်လွှဲပေးလိုက်တော့ပေါ့နော်လွှဲပေးလိုက်တော့ဒီနည်းနဲ့ကျတော့တော့ပြီးတော့ဒီလိုမျိုးတွေကိုကြားပြောလို့မမရဘူးပေါ့ဒီကနေ့ဒီလိုဖြစ်တယ်လို့ပြီးတော့ဟိုမျိုးမျိုးရပြီးတော့ဒီလိုမျိုးနေရတယ်ပေါ့ဒီနေ့ကတော့ဟိုအတန်အသင့်တော့တက်တာပါဘူးဟိုအစိုးဆုံးကတော့ခြေတော့ပေါ့ခြေတော့တန်ရတော့ပူတာပေါ့နော်လမ်းမလျှောက်နိုင်ဘူးဟိုကန်းကန်ကြီးကလည်းရိုးတူတာမဖြစ်ဘူးပေါ့နော်ဒီနေ့ဇမန်ထက်ကြီးကားတယ်
မမှုရတနာနဲ့အတူဆန္ဒပြပွဲသတင်းယူနေချိန်မှာပဲစစ်တပ်ကနေကားနဲ့အတင်းဝင်တိုက်ပြီးတော့ဖမ်းဆီးခံခဲ့ရတဲ့ကိုကောင်းဆက်လင်းဟာလည်းဒဏ်ရာတွေအရှိမပြောက်ခင်မှာစစ်ကြောရေးမှာစစ်ဆေးမေးမြန်းခံနေရပါတယ်။ပြီးခဲ့တဲ့ January 10ရက်နေ့တနင်္လာနေ့တုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့နောက်ဆက်တွဲအခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါဗျာ။အင
်းစိန်ထောင်ရောက်ပြီးတော့မှသူလည်းရမန်ကြီးသားတယ်သူက25ရက်နေ့ကရမန်ကြီးသားတယ်25ရင်းနဲ့မှတို့အမှုဆက်တင်လို့ရှိတယ်။ငါငါကကြည့်ပါပဲ။ငါငါတက်စားကြည့်ပေါ့။သူလည်းပဲခါရုံနဲ့တင်ဆောင်လို့အကောင်းကြီးမဟုတ်ဘူး
။ဖမ်းဆီးခံထားရတဲ့အချိန်မှာထိခိုက်ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တဲ့သူတို့နှစ်ဦးစလုံးကိုစစ်ဆေးရုံမှာကုသမှုပေးနေပေမဲ့ရောဂါအရှိမပြောက်ခင်မှာပဲစစ်ကြောရေးကိုခေါ်ယူစစ်ဆေးခံခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးဟာဆန္ဒပြပွဲသတင်းရယူနေချိန်မှာဖမ်းဆီးခံခဲ့ရတာလို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြားပြီးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့သတင်းရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ရန်ကုန်မြို့ဗဟန်းမြို့နယ်ရွှေကုံရိပ်မုံအင်အားတိုက်ခန်းတစ်ခုမှာပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့တုန်းကဖမ်းဆီးခံခဲ့ရတဲ့ BBC Media Action ရဲ့ခံစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ဟာလည်းသူ့ဆွဲဆိုခံထားရတဲ့ရာဇသက်ကြီးပုံမှ905ကကြီးအမှုမတရားအသိဆက်သွယ်မှုပုံမှ71တို့အတွက်တရလိုနဲ့တရလိုတပ်တည်တွေကိုတရားရုံးမှာစတင်စစ်ဆေးကြားနာမှုတွေလုပ်နေပြီလို့ရှင်းနေကပြောပါတယ
်။စက္ကွန်တီကမင်္ဂလာတောင်ကျောင်းဆွဲထားတာ။ဘဟန်းကတော့905။ဘဟန်းမှာကတရလူရောအမှုစစ်ပေါ်စစ်ပြီးသွားပြီ။မင်္ဂလာတောင်ကျောင်းကတော့တရလူပဲဆရာသေး။စက္ကွန်တီနော်မင်္ဂလာတောင်ကျောင်း။ကျမ်းမာရေးကောင်းပါလေ။ကျမ်းမာရေးကောင်းပြီ။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သတင်းမီဒီယာလုပ်ငန်းလုံးကိုင်းနေသူတချို့နဲ့အရင်တုန်းကသတင်းတောက်လုတ်ခဲ့ဘူးသူသတင်းမီဒီယာသမားတချို့ဖမ်းဆီးခံခဲ့ရပြီးတော့ကြီးလေးတဲ့ပြစ်ဒဏ်တွေချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လို့သတင်းသမားတချို့ကလည်းထောင်ချခဲ့ပါတယ်။သတင်းဌာန၈ခုကလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမားက100ကျော်ရှိပြီးတော့ဆယ်ဦးထက်မနည်းကလည်းထောင်ချခံထားရပါတယ်။56ဦးကတော့ပြန်လည်လွတ်မြောက်လာတဲ့အတွက်လက်ရှိမှာသတင်းသမားအယောက်90လောက်အကျဉ်းဆောင်အသီးသီးမှဆက်ပြီးတော့အမှုရင်းဆိုင်နေရတယ်လို့ပြည်တွင်းကသတင်းတောက်တွေပြုစုထားတဲ့စည်ရင်းအရာသိရပါတယ်ရှင်။